There's a path we must choose sometimes. Gotta stand up and fight sometimes.အမေရိကန်ပြည်အောင်စုနယူးယောက်မြို့ကကမ္ဘာကုန်သွယ်ရေးမိုးမျှော်တိုက်ကြီးနှစ်ခုအပါအဝင်မြို့ကြီးတချို့ကအထင်ကြီးရနေရာတွေကိုအယ်ခိုင်ဒါစစ်သွေးကြွတွေကခီးတယ်လေရင်တွေပြန်ပြေးဆွဲတိုက်ခိုက်ခဲ့တဲ့ထိတ်လန့်ဖို့ရာဖြစ်ရကူတော့လူတွေအများပြအခုချိန်ထိအမှတ်ရနေကြဆဲပါ9/11 လို့လူသိများတဲ့2001ခုနှစ်စက်တင်ဘာ17ရက်တိုက်ခိုက်ခံရမှုကြီးအတွင်းလူပေါင်း3000လောက်သေဆုံးခဲ့ရပြီးအမေရိကန်သမိုင်းမှာတော့အသေအပြောက်အများဆုံးအကြမ်းဖက်တိုက်ခိုက်ခံရမှုကြီးဖြစ်ပါတယ်ဒီတိုက်ခိုက်ခံရမှုကြီးကြောင့်ပဲအမေရိကန်ဦးဆောင်တဲ့နိုင်ငံတကာမဟာမိတ်တပ်ဖွဲ့တွေအယ်ခိုင်ဒါအကြမ်းဖက်အဖွဲ့ကိုစစ်ကြညာပြီးအာဖဂန်နစ္စတန်နိုင်ငံထဲဝင်ရောက်တိုက်ခိုက်ခဲ့တာဟာလေအခုဆိုရင်နှစ်ပေါင်း20နီးပါးရှိပါပြီ။အယ်ခိုင်ဒါအကြမ်းဖက်အဖွဲ့ခေါင်းဆောင်ဘင်လာဒင်ကိုခြေမုံဖို့အတွက်တင်ကိုပဲဆယ်စုနှစ်တစုကျော်အချိန်ယူခဲ့ရတာပါ။2001ခုနှစ်အောက်တိုဘာလတည်းအာဖဂန်စစ်ပွဲစတင်ချိန်တုန်းကတော့ဒီစစ်ပွဲအခုလောက်ကြာဖို့မမျှော်လင့်ခဲ့ကြဘူးလို့အာဖဂန်စစ်ပွဲအစောပိုင်းကာလတွေမှာတာဝန်ထမ်းခဲ့တဲ့အမေရိကန်စစ်မှုထမ်းဟောင်းRonda Lawson ကပြောပါတယ
် There's a storm a lot of the fighting ended in about 6 weeks
တိုက်ခိုက်မှုတွေအပြင်းထန်ဆက်တိုက်ဖြစ်ခဲ့တဲ့တဲကန်နာယာတိုက်ပွဲကသတင်း6ပတ်လောက်မှာပြီးသွားပါတယ်ဒီတဲကန်နာယာတိုက်ပွဲလိုပဲအာဖဂန်စစ်ပွဲလည်းခက်မှန်မှန်ပြီးသွားလိမ့်မယ်လို့ပဲထင်ခဲ့ကြတာပါအာဖဂန်စစ်ပြန်အမျိုးသမီးစစ်မှုထမ်းဟောင်းတူဖြစ်တဲ့ Ronda Lawson ဟာအမေရိကန်စစ်တပ်ရဲ့အာဖဂန်ခြေစိုက်ပြည်သူ့ရဲရဌာနခွဲမှာတာဝန်ထမ်းခဲ့တဲ့သူပါရှေ့တန်းရောက်အမေရိကန်တပ်ဖွဲ့ဝင်တွေကိုမီးရင်တိုင်းပြည်အမေရိကန်ပြည်ထောင်စုကအခြေအနေတွေနဲ့အဆက်ပြတ်မသွားရအောင်တစ်ချိန်တည်းမှာလည်းအာဖဂန်ရောက်အမေရိကန်တပ်ဖွဲ့ဝင်တွေရဲ့ဖျက်ဆီးမှုတွေကိုအမေရိကန်ပြည်သူတွေနားလည်သိရှိနေစေဖို့အတွက်ဆက်သွယ်ရေးနဲ့သတင်းစာဆောင်ထုတ်ဝေမှုတွေမှာတာဝန်ထမ်းခဲ့တဲ့သူဖြစ်ပါတယ
် What I took pride in doing was telling the soldier's story.We talked about the mission but at the same time
ကျမအလုံးနဲ့ပတ်သက်ပြီးတော့ဂုဏ်ယူတာကတော့တပ်ဖွဲ့ဝင်တွေရဲ့အကြောင်းကိုပြောပြရတာကိုပါကျမတို့ရဲ့လုပ်ငန်းကြီးမားချက်တွေအကြောင်းကိုပြောပြသလိုတစ်ချိန်တည်းမှာလည်းကျမတို့စစ်မှုထမ်းတွေဟာတာမန်လူသားတွေပဲဖြစ်တယ်ကျမတို့မှာလည်းမိသားစုတွေရှိတယ်ခံစားချက်တွေရှိတယ်ဆိုတာပြည်သူအများကိုသိစေချင်ပါတယ
်နှစ်ပေါင်း20နီးပါးကြာခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့အရှေ့ကျဆုံးသမိုင်းဝင်အာဖဂန်စစ်ပွဲကတော့ပြီးခဲ့တဲ့ဩဂတ်လကုန်မှာပဲအဆုံးသတ်သွားခဲ့တာပါအာဖဂန်စစ်ပွဲအတွက်အမေရိကန်အစိုးရအဆက်ဆက်အသုံးပြုခဲ့တဲ့ကုန်ကျစရိတ်ဒေါ်လာ1ထရီလီယံကျော်ရှိခဲ့ပြီးအမေရိကန်တပ်ဖွဲ့ဝင်1300ကျော်သေဆုံးခဲ့ရတာပါအမေရိကန်တွေအများအပြားအသက်တွေပြီးခဲ့ရပြီးမပြီးနိုင်မစီးနိုင်ဖြစ်နေတဲ့ဒီစစ်ပွဲကိုသူ့အစိုးရလက်ထက်မှာအဆုံးသတ်နိုင်ခဲ့တဲ့အကြောင်းသမ္မတဂျိုးဘိုင်ဒန်ကဂုဏ်ယူပြောကြားပေးမိအာဖဂန်ကနေတပ်ဖွဲ့တွေအပြည့်ရုပ်သိမ်းတဲ့အချိန်ကြုံခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့လူတွေထောင်ပေါင်းချီအာဖဂန်ကနေထွက်ခွာဖို့ကြိုးစားကြတဲ့ရုံးရင်းစံခတ်အခြေအနေတွေနဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်အစိုးရအကြီးအကျယ်ဝေဖန်ခံခဲ့ရပါတယ်။အခုထက်ပိုပြီးစနစ်တကျဆုတ်ခွာခဲ့တဲ့လို့ယူဆသူတွေအများပြားရှိပေမဲ့အာဖဂန်စစ်စီရေမအောင်မြင်ဘူးလို့တော့သူ့အနေနဲ့မယူဆတဲ့အကြောင်း2018ခုနှစ်မှာအမေရိကန်စစ်တပ်ကနေအနားယူခဲ့တဲ့လော်ဆန်ကပြောပါတယ်။
I would never consider our presence in Afghanistan a failure.
American တပ်ဖွဲ့တွေအာဖဂန်မှာတာဝန်ထမ်းခဲ့တာတွေကိုဆုံးရှုံးမှုတစ်ခုအဖြစ်ကျမဘရောမှမယူဆပါဘူး
။ American ပြည်ထောင်စုအကြမ်းဖက်တိုက်ခိုက်ခံရတာနှစ်20ပြည်လာတဲ့အချိန်အာဖဂန်စစ်ပွဲကြီးလည်းပြီးဆုံးချိန်မှာဒီစစ်ပွဲတွင်ကြဆုံးခဲ့တဲ့စစ်မှုထမ်းတွေကိုမေးလျော့သွားကြမှာစိုးရိမ်သူတွေလည်းရှိနေပါတယ်။အာဖဂန်စစ်ပွဲစတင်ပြီး10နှစ်လောက်အကြာ2011ခုနှစ်စက်တင်ဘာလ9ရက်နေ့ကအာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာရှောင်းတခွင်တိုက်ခိုက်ခံခဲ့ရပြီးသေဆုံးသွားခဲ့ရတဲ့အမေရိကန်လက်ထောက်တပ်သားခရစ်စတိုဖာဟော်တန်ရဲ့စနီးတယ်ဂျိန်းဟော်တန်ကတော့ကြာဆုံးစစ်သည်တွေကြာဆုံးစစ်သည်တွေရဲ့မိသားစုတွေကိုမေ့လျော့မထားဖို့မှာအစိုးရတာဝန်ရှိသူတွေနဲ့ဩဇာအရှိန်အဝါရှိသူတွေရဲ့အလေးထားစဉ်းစားမှုတွေလိုအပ်တယ်လို့ပြောပါရယ်ဒီအတွက်သူကိုယ်တိုင်မနာတမ်းချိုးပန်းနေတယ်လို့လည်းဂျိန်းဟော်တန်ကပြောပါရယ်
They don't have time to make sure that people are remembering or paying attention and so
tomorrow မျိုးဆက်တွေကခုချိန်မှာကိုယ့်ရဲ့ကလေးတွေအတွက်ရုန်းကန်နေရတော့ဒီလိုလူတွေအကြောင်းကိုသတိတရစဉ်းစားပြဖို့အချိန်မရပါဘူးဒါကြောင့်လည်းသူတို့ကိုမေးရောမသွားစေဖို့အတွက်ကျွန်မမနာတဲ့လုပ်ဖြစ်ပါတယ်သူတို့အတွက်တည့်ရက်ပဲဖြစ်ဖြစ်ငါကျမှုတွေတက်တာအောင်လို့ကူညီပေးနိုင်မယ်ဆိုရင်ကျွန်မဘာမှမစိုးလုံးမှာပါအ
ာဖဂန်စစ်ပွဲကြီးပြီးဆုံးသွားတဲ့အချိန်မှာဒီအတွက်အသက်နဲ့ရင်ပေးဆက်ခဲ့ရသူတွေဒီလိုပေးဆက်ခဲ့ရသူတွေရဲ့မိသားစုတွေကိုမင်းလျော်သွားမှာကိုစိုးရိမ်မှုတွေရှိနေတယ်လို့ပဲတစ်ချိန်တည်းမှာလည်းအာဖဂန်နစ္စတန်နိုင်ငံအထွန်းမှာကတော့တာလီဘန်တွေကနိုင်ငံကိုတဖန်ပြန်လဲထိန်းချုပ်လာတဲ့အပေါ်စိုးရိမ်မှုတွေတိုးလာနေပါတယ်။နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ Amnesty International ကထာရာဒီမန်ကခုလိုပြောပါတယ်
They banned almost all education for women and girls. They imposed punishments, including stoning and lashings.
တာလီဘန်တွေကအမျိုးသမီးတွေနဲ့မိန်းကလေးတွေရဲ့ပညာရေးအားလုံးနှိပါးကိုပိတ်ပင်ခဲ့တာပါ။ကျောက်ခဲတွေနဲ့ပစ်ပေါက်၊ထိုးချိတ်ကန်ကြောက်တာတွေအပါအဝင်ပြစ်ဒဏ်တွေကိုချမှတ်ခဲ့တယ်လေ။အမျိုးသားတယောက်မပါပဲအမျိုးသမီးတွေအိမ်ပြန်ထွက်ခွင့်မရှိဘူးဆိုတာမျိုးလည်းကန့်တတ်ခဲ့ပါတယ်။
အဲ့လိုဖိနှိပ်မှုမျိုးတွေအဲ့လိုဖြစ်မျိုးတွေပြန်ဖြစ်လာမှာကိုသူတို့ကအရန်ကိုစိုးရိမ်နေကြတာပ
ါအမျိုးသမီးတွေပညာသင်ကြားတာကိုတာလီဘန်တွေကလက်မခံတယ်လို့အိမ်ပြင်ထွက်အလုပ်လုပ်တာတွေကိုခွင့်မပြုခဲ့တာကြောင့်ပြီးခဲ့တဲ့အာဖဂန်အစိုးရလက်ထက်အုပ်ချုပ်ရေးတရားစင်ရေးနဲ့ကာကွယ်ရေးကဏ္ဍတွေမှာတာဝန်ထမ်းခဲ့ကြတဲ့အမျိုးသမီးတွေအထူးသဖြင့်အာဖဂန်အမျိုးသမီးစစ်သည်တွေရဲ့လုံခြုံရေးအန္တရာယ်ချိန်ချောက်ခံလာရပါတယ်ပြီးခဲ့တဲ့ဩဂတ်လ15ရက်နေ့ကအာဖဂန်မျိုးတော်ကဘူးကိုတာလီဘန်တွေဝင်ရောက်ထိန်းချုပ်ခဲ့တဲ့အချိန်ထွက်ပြေးခဲ့ရသူတွေထဲမှာပါတဲ့အမျိုးသမီးစစ်ဗိုလ်ချုပ်ကြီးမာဇာရီအာမာနီကအာဖဂန်နိုင်ငံထဲမှာကြံရစ်ခဲ့တဲ့အမျိုးသမီးစစ်သည်တွေရဲ့လုံခြုံရေးအတွက်စိုးရိမ်တယ်လို့ပြောပါတယ
်
ကျမကိုဆက်သွယ်လာတဲ့အမျိုးသမီးတပ်ဖွဲ့ဝင်တချို့ပြောတာကတာလီဘန်တွေကသူတို့ကိုလိုက်ရှာနေတယ်ညဖက်သူတို့အိမ်တွေကိုဝင်စီတာလက်ပွေရှာဖွေရယူတာတွေလုပ်တယ်။သူတို့ကတော့အိမ်ကနေတင်းရှောင်ပုံအောင်နေကြပြီးဘလောက်ကြာကြာဒီလိုပုံနေနိုင်မလဲမသိနိုင်ရပါဘူး
။အာဖဂန်မျိုးသမီးစစ်ဗိုလ်ချုပ်ကြီးမာဇာရီအာမာနီကတော့အခုပြင်သစ်နိုင်ငံကိုရောက်နေပါပြီ။သူ့လိုပဲအာဖဂန်ကနေထွက်ပြေးခဲ့ရတဲ့အမျိုးသမီးတပ်ဖွဲ့ဝင်အနေချင်းရှိပေမဲ့နိုင်ငံအတွင်းမှာထွက်ပြေးတင်းရှောင်ရသူတွေအများအပြားရှိနေတာပါ။ဒီလိုအမျိုးသမီးတွေကသူ့ကိုနေစဉ်ဖုန်းခေါ်ဆက်သွယ်အကူအညီတောင်းတာတွေအများအပြားရှိတယ်လို့လည်းပြောပြပါတယ်။
သူ
တို့တွေအနေရင်ဆိုင်နေရတယ်ဆိုတာကဘာသိအောင်ချမအကူအညီပြောပြပေးစေချင်ကြတာပ
ါအမျိုးသမီးတွေကိုအပြင်ထွက်အလုပ်လုပ်ခွင့်ပြုမယ်လို့တာလီဘန်တွေကအာမခံပြောချပေးမယ်လို့ဒီတိုင်းတည်ကြစေဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းကတာလီဘန်တွေအပေါ်ဖိအားတိုးပေးဖို့အမျိုးသမီးစစ်မှုထမ်းတွေကလိုလားကြပါတယ်တာလီဘန်တွေဘက်ကအမျိုးသမီးတွေအပေါ်ဆက်ဆံမှုပြောင်းလဲလာမယ်လို့အများစုကတော့မယူဆကြတဲ့အကြောင်းအာဖဂန်အမျိုးသမီးဗိုလ်မှူးကြီးရှာရီဖီကပြောပါတယ်
ဆမောမီဗင်းဒီဂိုင်တာလီဘန်ရဲ့မော်ဒယ်
တာလီဘန်ရဲ့အမြင်မှာအမျိုးသမီးတွေကိုဘယ်နေရာဘယ်အစ်စ်မှမလက်ခံမထားပါဘူးအထူးသဖြင့်စစ်တပ်ထဲမှာရှိတဲ့အမျိုးသမီးတယောက်ဆိုရင်ဒါကိုတာလီဘန်တွေကလက်ခံမယ်လို့ရှင်တို့ထင်လား
အာဖဂန်အစိုးရမပြိုကျခင်အချိန်အထိအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေထဲမှာအမျိုးသမီးစစ်မှုထမ်းတွေထောင်ထဲချီရှိခဲ့ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်အစိုးရပြိုကျခဲ့တဲ့2001ခုနှစ်နောက်ပိုင်းနိုင်ငံရေးလူမှုရေးအရအမျိုးသမီးတွေရဲ့ဘဝတွေတိုးတက်ကောင်းမွန်လာဖို့ရည်ရွယ်တဲ့ခေတ်သစ်အရက်ဖတ်ဥပဒေတချို့ပြဋ္ဌာန်းခဲ့တာရှိသလိုအမျိုးသမီးတွေအလုံလုံခွင့်မဲပေးခွင့်လွတ်တော်ထဲမှာဝင်အရွေးခံခွင့်အပြင်နိုင်ငံရေးနဲ့အုပ်ချုပ်ရေးပိုင်းအမြင့်ဆုံးတာဝန်တွေမှာပါထမ်းဆောင်ခွင့်ရလာခဲ့ပါတယ်။လွန်ခဲ့တဲ့အနှစ်20အတွင်းအမျိုးသမီးဝင်ကြီးတွေအမျိုးသမီးတရားသူကြီးတွေအမျိုးသမီးစစ်မှုထမ်းတွေစသဖြင့်ရှိလာခဲ့ပါတယ်။ဒီလိုပြောင်းလဲတိုးတက်လာတဲ့အခြေအနေတွေတာလီဘန်တွေပြန်အုပ်ဆိုးလာတဲ့အတွက်ဆုံးရှုံးရမှာကိုစိုးရိမ်နေကြတာပါ။
ကျ
မတို့ဆိုရင်ကအရင်တော့လိုအတွေးခေါ်ရင်းရိုင်းဆိုင်ရက်ဆက်တန်းကျုံမှုတွေနဲ့တာလီဘန်တွေပြောင်းဝင်လာမှာပါ။ညီရဲဆွေးနွေးပွဲရဲ့ရလကနေပြည်သူတွေအထူးသဖြင့်အမျိုးသမီးတွေနဲ့ကလေးငယ်တွေပေါ်ကန့်သတ်မှုတွေမဖြစ်စေဖို့မျှော်လင့်ပါတယ်
။ဒါကတော့ကဘူးမြူနီစီပယ်အရာရှိတဦးဖြစ်တဲ့ဟာဘီဘာစာဒီဂီပြောသွားတာပါ။1995ခုနှစ်ကနေ2000ခုနှစ်အထိတာလီဘန်တွေကအစိုးရအစ္စလာမ်ဥပဒေတွေချမှတ်ခဲ့တာကြောင့်အဲ့ဒီကာလတွေကတော့အာဖဂန်အမျိုးသမီးတွေအတွက်အမောင်ဆုံးအချိန်တွေဖြစ်ခဲ့တာပါအခုအထိတော့တာလီဘန်တွေရဲ့အယူအဆတွေပြောင်းလဲလာတာမတွေ့ရသေးဘူးလို့အာဖဂန်အမျိုးသမီးကွန်ရက်ကမယ်ရီအာဂရာမီကပြောပါတယ
် Taliban still have same attitude same be
တာလီဘန်ရဲ့အပြုမှုတွေကအရင်တိုင်းရှိနေတော့ပါသူတို့အယူအဆနဲ့သူတို့တကဘာစောင့်နေတော့ပါပဲအာဖဂန်နေအားလုံးအတွက်တော့ဘလို့မှမဖြစ်နိုင်တဲ့တကယ်ကိုခက်ခဲတဲ့အချိန်မှာအထူးသဖြင့်အမျိုးသမီးနဲ့လူငယ်တွေအတွက်ခက်ခဲမှာသိကြပါတယ်
။အာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းပြီးတဲ့နောက်တာလီဘန်တွေတဖန်ပြန်အုပ်ချုပ်လာတဲ့အချိန်မှာအမျိုးသမီးအခွင့်အရေးတွေကိုအစ္စလာမ်ထုံးနှင်းဆင်လာတဲ့အညီခွင့်ပြုမှာပါလို့တာလီဘန်တွေကကတိပေးထားပါတယ်။ဒါပေမဲ့ဒီအတိုင်းဖြစ်လာမလားဆိုတာကတော့စောင့်ကြည့်ရအောင်ပါ။အမျိုးသမီးရေးတက်ကြွာလှုပ်ရှားသူတွေကတော့တာလီဘန်တွေပြန်အုပ်စိုးလာတာနဲ့အမျှအမျိုးသမီးတွေကြောင်းတက်အလုပ်သွားစတဲ့အခြေခံအခွင့်အရေးတွေမကြခင်မှာပျောက်ပြတ်သွားနိုင်တယ်လို့ပြောကြပါတယ်။အနည်း20အတွင်းရခဲ့တဲ့ကြိုးကြမ်းမှုတွေအာဖဂန်စစ်ပွဲကြီးပြီးဆုံးတဲ့အချိန်မှာပြတ်သုံးသွားမှာကိုအာဖဂန်အမျိုးသမီးတွေအခုချိန်မှာစိုးရိမ်နေကြတယ်ဆိုတာတင်ပြရင်းဒီသတင်းနဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်။ကျမခင်ဗျူထွေးပါရှင်
Control